တင်းတင်းနိုင်ငံမှာတရီတာဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာတင်းလာနေကထည့်တွင်းလိုက်တဲ့အတွက်အမျိုးသမီးအခွင့်အရေးသက်ကြွအလှရှာသူတွေကကြိုးဆိုခဲ့ကြပါမယ်လို့တရီတာဖြတ်ချမှုစန့်ကျင်သူတွေကတော့အကြီးအကျယ်ဝေဖန်ကြပါတယ်။အမျိုးသမီးတွေတရီတာဖြတ်ချခွင့်ကိုအမေရိကန်နဲ့အခြားနိုင်ငံအတော်များများထက်ပြင်သစ်နိုင်ငံကပိုးပြီးတော့လက်ခံကြပါတယ်။တရီတာဖြတ်ချခွင့်ကိုတရားဝင်လောက်ရအဖြစ်ပြင်သစ်လူလူ80ရာခိုင်နှုန်းလောက်ကလက်ခံတာကိုလူလူစစ်တမ်းမှာတွေ့ရပါတယ်။ကိုယ်သာလင်းပိုင်ဆိုင်တဲ့ကိုယ့်ရဲ့ခန္ဓာကိုယ်အတွက်ဘယ်သူမှလာပြီးတော့ဆုံးဖြတ်လို့မရဘူးဆိုတာအမျိုးသမီးဒူဂျီကိုတတိပေးလိုက်ပါတယ်လို့ပြင်သစ်ဝန်ကြီးချုပ် Gabriel Attal ကလွှတ်တော်အမတ်တွေကိုပြောပါတယ်။တရီတာဖြတ်ချခွင့်နဲ့ပတ်သက်လို့ပါရီမြို့အပြင်ဘက်က Versailles နတ်တော်အနီးအောက်လွှတ်တော်မှမဲပေးအတီးပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Attal ကအဲ့ဒီလိုပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုမှာတော့ကိုယ်ဝန်ဖျက်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe v. Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကို2022ခုနှစ်မှာအမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်ပြီးတဲ့နောက်တရီသားဖျက်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာပြဋ္ဌာန်းလိုက်တဲ့ပထမဆုံးနိုင်ငံတစ်ခုဖြစ်လာအောင်လို့ပြင်သစ်တက်ကြွလှုပ်ရှားသူတွေကတိုက်တွန်းဆောင်ရွက်ခဲ့ကြတာလည်းဖြစ်ပါတယ်